မြန်မာနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်ရမီဟန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မနေ့ကတွေ့ဆုံရမှာလူမဆန်ရက်ဆက်မှုတွေကျူးလွန်ခဲ့တဲ့တပ်မတော်တာဝန်ရှိတဲ့သူတွေကိုအရေးယူဖို့အရေးကြီးကြောင်းတကယ်လို့မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုအရေးယူမှုမရှိဘူးဆိုရင် ICC နိုင်ငံတကာရာဇဝတ်ခုံရုံးပါဝင်တခြားနည်းလမ်းတွေကိုစဉ်းစားနိုင်မွယ်ရှိတယ်လို့ပြောဆိုခဲ့ပါတယ်ပြည်တွင်းမှာတာဝန်ခံအရေးယူမှုမရှိဘူးဆိုရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီကိစ္စပေါ်ငြိမ်းနေမှာမဟုတ်ဘူးလို့လည်းပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ကြောင်းသိရပါတယ်။ပြည်ထောင်နိုင်ငံသားရေးဝန်ကြီးရဲ့ဒီပြောဆိုချက်ပေါ်တက်ခဲမှုမျိုးရေးပါတီကကန့်ကွက်လိုက်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဖက်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့တက်ခဲမှုမျိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒလှမြင့်ကပြောပါတယ်။
ဒီကဲအချင်းချင်းနဲ့ပတ်သက်ပြီးတောက်လျှောက်ဒါကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းဖြစ်တယ်ဒါကနိုင်ငံက issue မဟုတ်ဘူး data တွေ issue မဟုတ်ဘူးကျွန်တော်နိုင်ငံကိုတရားမဝင်ကြီးကြောက်ဝင်ရောက်နေထိုင်နေတဲ့နိုင်ငံသားမဟုတ်တဲ့လူတွေကိုကျွန်တော်နိုင်ငံကဥပဒေရှင်နဲ့အညီအစိုးရတက်မတော်အင်အားစုတွေအားလုံး data ကြံတိုင်းသားတွေအပေါ်ဝင်မှလည်းအားလုံးပြည်သူ့ရည်ရွယ်မှုအားနဲ့ဖြည့်ရှင်းသွားမှရမယ်လို့ကျွန်တော်တောက်လျှောက်ပြောခဲ့တယ်အဲနိုင်ငံတကာ Mr. Kofi Annan Commission စဖွဲ့ဖို့အစိုးရကနိုင်ငံတကာရဲ့ PR တွေတက်တာတော့အောင်နိုင်ငံတကာလက်ခံလာအောင်ဆိုတော့မှကိုပြန်နန်ကော်မရှင်စဖွဲ့ကလေးကလည်းကျွန်တော်တို့ပြင်းပြင်းထန်ထန်ကြိုးစားခဲ့တယ်။ဒါကပြည်တွင်းပဲဖြစ်တယ်။ဒါကြောင့်ကျွန်တော်တို့လက်မခံဘူးမလုပ်ပါနဲ့လို့တိုက်ခိုက်ပါတီတခုနေနဲ့ကျွန်တော်တို့ရည်တည်ချက်ကိုပြည့်ပြည့်စုံစုံပြောခဲ့တယ်တားခဲ့တယ်ဒါပေမဲ့လုပ်တယ်ပေါ့နော်လို့တော့ဒီနေ့နိုင်ငံတကာ PR တွေကရော့ကြမှသွားတဲ့အပြင်ကိုကိုယ်နိုင်ငံရဲ့စုစွာအနာပိုင်နိုင်ငံတခုရဲ့တက်မတော်ကိုတော့မှအခုနိုင်ငံတကာကနေပြီးတော့မှအရေးကြီးဖို့ PR တွေဖေးဆောင်ရလာတာဟာကျွန်တော်တို့ဒီလိုမျိုးပြောင်းဝင်ရောက်ဆက်ဖက်တယ်လို့ကျွန်တော်ကနားလည်တယ်ဒါကိုလက်ခံလို့မရဘူးလို့လည်းကျွန်တော်တို့ပြည့်ပြည့်စုံစုံပြောချင်တာပေါ့
ဗြိတိန်နိုင်ငံသားရေးဝန်ကြီးရဲ့ဒီပြောဆိုချက်နဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကဥပရှင်ကဒါဟာနိုင်ငံတကာကမြန်မာပေါ်ဖိအားတွေပို့ပြီးတိုးလာစေပြီးမြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးကိုပြပြအောင်လှုပ်ဆောင်တဲ့လုပ်ရဲလို့မြင်ကြောင်းပြောပါတယ
်တမန်တော်ကခေါင်းဆောင်ပိုင်းကို ICC မှာအရေးယူဖို့အဆုံးဖြတ်လုပ်ခဲ့ကြတော့ကလည်းအငယ်ပြောခုရလေဒါပမာပြည်ကိုစစ်ကြင်ရလိုက်တာပဲလို့ဟိုဒီဗြိတိန်နိုင်ငံသားရေးဝန်ကြီးကဒီကိစ္စကိုနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တွေ့တဲ့အခါတရားဝင်လူချင်းတွေ့ပြီးတော့ဝန်ကြီးပြေးတာပေါ့ဒါဒီ ICC ကပမာပြည်ကစစ်ကောင်စာလူကိုအရေးယူဖို့ဆိုတဲ့ကိစ္စမှာပမာပြည်က ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ကြောင့်အကြီးကြီးနိုင်ဖို့အခွင့်အလမ်းတွေဥပဒေရမရှိခဲ့ပြင်သူတို့ဆွဆွဲတယ်လို့အချက်အလက်တွေကိုတကယ်ရှာရင်လည်းမရနိုင်တဲ့အတွက်ကြောင့်အကြီးကြီးနိုင်ကြအကြောင်းရှိမှုဆိုပြီးတော့ပြောနေဆိုနေကြတာရောဒီမီဒီယာမှာအံကြလို့တွေ့ရတယ်လေဒီပင်အပါဝင်နောက်နိုင်ငံအမေရိကန်ဥဆောင်တဲ့ဒီဒီမိုကရေစီနိုင်ငံတွေက OIC နိုင်ငံကချမ်းသာကြွယ်ဝမှုနဲ့သူတို့ရဲ့တနင်္ဂနွေတွေကိုယူပြီးတော့ကုလသမဂ္ဂမှာသူနိုင်ငံမှာဒီဘင်္ဂလီတွေကိုရိုဟင်ဂျာဆိုပြီးတော့ခေါ်မယ်မွတ်စလင်တွေဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးတော့တို့တွေနိုင်ငံရဲ့အင်ဂျင်မှုကိုပြက်ပြောက်အောင်သူတို့ကလုပ်မယ်အဲ့လိုလုပ်တဲ့အခါချင်းချောက်တဲ့နည်းနဲ့အကြကင်တဲ့နည်းနဲ့လုပ်မယ်အဲ့အဲ့လိုလုပ်တဲ့ဟာမှာအခုပုံပြီးတော့အတင်းရဲလာကြတဲ့လုပ်ငန်းလိုပဲအဲ့အဲ့လိုပဲမြင်ပါရဲ့
ရင်းကြအေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးပါဝင်တခြားနည်းလမ်းတွေကိုစဉ်းစားနိုင်ဖွယ်ရှိတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကရိုဟင်ဂျာအရေးလှုပ်ရှားသူတူဖြစ်တဲ့ဦးထွန်းခင်က
ကျွန်တော်တို့သုံးသပ်တာကတော့အခုကဘင်္ဂလားဒေ့ရှ်က ICC မှာဆိုင်းထုတ်ထားတယ်ဆိုတော့သူခုနှစ်သိန်းကျော်ကျော်ရိုဟင်ဂျာတွေကိုလူထုတိုက်ပွဲကနေနှိမ့်ထုတ်တဲ့အပေါ်မှာအဲ့ဒီပေါ်မှာ case တစ်ခုဖြစ်နေတယ်ဒါကိုလေကျွန်တော်တို့ပြပြီးတော့ဗောနော်စူးစမ်းပြီးလုံနိုင်လမ်းကြောင်းတစ်ခုရှိမယ်နောက်တစ်ခုကြတော့ triple im ဆိုပြီးတော့ mechanism ဗောနော် international independent investigation mechanism ဗောနော်အဲ့ဒီ mechanism နဲ့လေနီလာသုံးလို့ရတယ်ဆိုတာတော့ကျွန်တော်တို့သိတယ်ဒါပေမဲ့နည်းနည်းတော့ကြာတယ်ကြာမဲ့ဒါပေမဲ့အတီးကတော့နိုင်ငံတကာ support ရှိတော့ဒီဟာတွေကတော့ကျွန်တော်ထင်တာတော့မြန်မြန်ဆန်ဆန်နဲ့သွားနိုင်မယ်လို့ထင်ပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က ICC အနေနဲ့မြန်မာနိုင်ငံကိုတိုက်ရိုက်အရေးယူလို့မရနိုင်ကြောင်းလုံခြုံရေးကောင်စီကထောက်ခံချက်ပေးမှရနိုင်မှာဖြစ်ကြောင်းပြောကြားပါဗျ။မနေ့ကလည်းအာဆီယံပါလီမန်မတ်များဖွဲ့ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအနေနဲ့မြန်မာကိုအရေးယူဖို့စာရေးသားတောင်းဆိုတာတွေ့ရပါဗျ။နိုင်ငံတကာကမြန်မာနိုင်ငံကိုခုလိုဖိအားတွေတိုးလာနေတာကြောင့်မြန်မာအစိုးရအနေနဲ့ထင်သာမြင်သာတဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာနိုင်မလားဆိုတဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က
ဟိုသူတို့အရေးယူခိုင်းတာကတမလို့ရဲ့ထိတ်ဆုံးဆိုတဲ့ခေါင်းဆောင်မျိုးအရေးယူခိုင်းတာခင်ဗျာ
ကျွန်တော်တို့ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုနိုင်ကိုကအဲ့ဒီလိုအရေးယူတာကိုကျွန်တော်တို့အခွင့်မပြုပါဘူး။ဘာလို့ဆိုတော့တမတော်ကနော်ဒီတမတော်တိုက်ပန်းဆိုင်ရာကိစ္စအလုံးကိုလွတ်လပ်သွားနော်အဲစစ်စစ်စီရင်ဆုံးဖြတ်ပိုင်းနေရှိပြီလို့ပါထားတဲ့အခါသူတို့ရဲ့အခြေခံဥပဒေပေးတဲ့အခွင့်အရေးကိုသူတို့တုံ့ဆွဲတာဆိုရင်ကျွန်တော်တို့ကဒါကိုအရေးယူဖို့ပါခက်ပါ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ပြောသွားတာပါရှင်။နိုင်ငံတကာဖိအားတွေကြောင့်ဒေါက်တာဆန်းစုကြည်အစိုးရအနေနဲ့ရခိုင်ပြည်နယ်မှာတာဝန်ရှိခဲ့သူတချို့ကိုနိုင်ငံတကာကျင့်တဲ့အောင်အရေးယူနိုင်မလားဆိုတဲ့အပေါ်မှာကြန့်ခိုင်မှုမျိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ရဲ့အမြင်ကလည်း
ကျွန်တော်ထင်တယ်ဒီကိစ္စမှာလည်းအစိုးရအနေနဲ့ဟိုစိတ်ကွန်မှုတွေအများကြီးရှိနိုင်တယ်အခြေတည်းတွေအများကြီးရှိနိုင်တယ်အဲတော့ကခက်ခဲနိုင်တဲ့အနေအထားတွေရှိနေမယ်လို့မြင်တယ်ဘာပဲဖြစ်ဖြစ်ဒီရှိနိုင်ငံနဲ့နိုင်ငံသားရဲ့အကျိုးကျွန်တော်နိုင်ငံရဲ့တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုမထိခိုက်စေဘဲနဲ့ပြည်သူတွေမနာစေဘဲနဲ့တပ်မျိုးမနာစေဘဲနဲ့ဘလို့ညှိနှိုင်းပူးပေါင်းဆောင်ရွက်သွားမလဲဆိုတာတော်တော်လေးအရေးကြီးတယ်အစိုးရအနေနဲ့လည်းဒီကိစ္စဟာဒီနိုင်ငံတကာကဖိအားပေးလိုက်လိုက်လို့နေလို့တော့မရဘူးအဲ့လိုလုပ်ချင်းအပြင်ကျွန်တော်တို့တပ်မျိုးရဲ့အနေထားပုံပုံဆိုးရွားသွားနိုင်တဲ့အနေထားလို့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကရှင်းတယ
်ဒါကတော့မြန်မာနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံသားဝင်ကြီးကရိုဟင်ဂျာမွတ်စလင်တွေပေါ်ရာဇဝမှုကျူးလွန်ကြတာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်အနေနဲ့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ပြောကြားခဲ့တဲ့အပေါ်မှာတုံ့တက်ချက်တွေကိုကြားခဲ့ရတာပါဒီတော့ဒီမှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကလည်းမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတက်ဖြတ်ခဲ့မှုနဲ့ပတ်သက်တဲ့ကြားနာပွဲတစ်ခုကိုလာမယ့်စက်တင်ဘာ26ရက်နေ့မှာကျင်းပမယ်လို့ကြေညာထားပါတယ်ရှင်